အီရန်နိုင်ငံရဲ့သမ္မတဟောင်းလေးဖြစ်နိုင်ငံပြည်ဝင်ပြောင်းလဲရေးဥဆောင်ခဲ့သူလည်းဖြစ်တဲ့အက်ဘာဟတ်မီရက်ဆန်ဂျာနီကွယ်လွန်သွားတဲ့အကြောင်းနိုင်ငံပိုင်အီရန်ရုတ်တန့်ဌာနကကြေညာပါတယ်အသက်80နှစ်အရွယ်ရက်ဆန်ဂျာနီဟာနှလုံးရောဂါဝေဒနာကိုခံစားရပြီးတဲ့နောက်တီဟီရန်မြို့တော်ရဲ့မြောက်ပိုင်းကဆေးရုံတေယုံမှာတနင်္ဂနွေနေ့ကကွယ်လွန်သွားတာပါနိုင်ငံပိုင်ရုတ်တန့်မှ ဖြစ်တယ်လို့ဆိုပါတယ်ရစံဂျာနီဟာ1989ခုနှစ်အစ္စလာမ်တော်လှန်ရေးခေါင်းဆောင်ကြီးအယာတူလာခိုမီနီရဲ့ထိတ်တန့်အကြံပေးတူအဖြစ်ရှုမြင်ခံရသူဖြစ်ပြီးတော့တိုင်းပြည်ရဲ့တမရအဖြစ်1989ခုနှစ်ကနေ1998ခုနှစ်အထိတမရတာဝန်ထမ်းဆောင်ခဲ့ပါတယ်။အီရန်ရဲ့ဘာသာရေးအုပ်ဆောင်အယာတူလာခိုမီနီ1989ခုနှစ်မှာကွယ်လွန်ခဲ့ပြီးတဲ့နောက်သူ့ရဲ့အရရာကိုဆက်ခံမဲ့သူရွေးချယ်တဲ့နေရာမှာရက်ဖ်ဆန်ဂျာနီဟာအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်ခဲ့သူဖြစ်တယ်လို့လီလာတုံးသက်သူတွေကပြောပါတယ်။အီရန်နိုင်ငံမှာလီလာအတွင်းတမရရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။အခုလက်ရှိတမရဟတ်ဆန်ရူဟာနီရဲ့လက်ထက်မှာရက်ဖ်ဆန်ဂျာနီကိုအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆွေးနွေးပွဲတွေမှာဦးဆောင်ဆွေးနွေးဖို့တာဝန်ပေးခဲ့ပါတယ်။